မြန်မာနိုင်ငံမှာစစ်တပ်နဲ့ရဲကအရက်သားတွေပေါ်အကြမ်းဖက်တိုက်ခိုက်မှုတွေကျူးလွန်နေတာကိုအခိုင်အမာပြစ်တင်ရှုံချတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်ဝန်ကြီးချုပ်ယိုရှိဟီရီရှူဂါတို့ကပြောပါတယ်။တောက်ချာနေကအမေရိကန်သမ္မတအင်ဗျူရောမှာခေါင်းဆောင်နှစ်ဦးတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ထောက်ပြန်တဲ့ပူးရဲကြေညာချက်မှာအခုလိုပြောထားတာပါ။အကြမ်းဖက်လုပ်ရက်တွေချက်ချင်းရပ်ဆိုင်းသွားစေဖို့ဖမ်းဆီးထားခံရသူတွေကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်အလင်းအမြန်ပြန်သွားဖို့ဖိအားပေးရေးဆက်လက်အေးအေးယူလှုပ်ဆောင်သွားဖို့မိမိတို့အခိုင်အမာစံဒိတ်ထံချထားတယ်လို့လည်းခေါင်းဆောင်နှစ်ဦးရဲ့ပူးတွဲကြေညာချက်ထဲမှာပြောထားပါတယ်။သမ္မတဘိုင်ဒန်နဲ့ဝန်ကြီးချုပ်ရှူဂါတို့ရဲ့ပထမဆုံးလူချင်းတွေ့ဆုံပွဲမှာကမ္ဘာရေယာကိစ္စရပ်အများပြားကိုဆွေးနွေးခဲ့ကြတဲ့အထက်မြန်မာအရေးလည်းပါဝင်ခဲ့တာပါ။အဲ့ဒီတွေ့ဆုံပွဲပြီးဝါရှင်တန်မြို့တော်အခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS မှာလုပ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းမှာလည်းဝန်ကြီးချုပ်ရှူဂါကမြန်မာနိုင်ငံအကြောင်းထည့်သွင်းပြောဆိုသွားပါတယ
် Regarding the human rights situation in Myanmar Xinjiang Uyghur
မြန်မာရှင်ကျန်ဝီဂါဟောင်ကောင်နဲ့တခြားနေရာတွေကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးဂျပန်နိုင်ငံအနေနဲ့အခိုင်အမာထုတ်ဖော်ပြောဆိုသွားမှာဖြစ်တယ်လို့နိုင်ငံတကာအစိုင်းဝိုင်းနဲ့လက်တွဲလှုပ်ဆောင်ပြီးတော့ခိုင်မာတဲ့အရေးယူမှုတွေစ조사ရှာဖွေသွားမှာဖြစ်ပါတယ်လို့ဝန်ကြီးချုပ်ရှူဂါကပြောသွားတာပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းတာကိုအမေရိကန်နဲ့ဂျပန်နှစ်နိုင်ငံလုံးကအပြင်းအထန်ပြစ်တင်ဝေဖန်ထားတာပါအာဏာသိမ်းစစ်တပ်နဲ့ရဲထိတ်တန့်ခေါင်းဆောင်တွေကိုအမေရိကန်ကတန်ခတ်အရေးယူမှုတွေချမှတ်ထားပေမဲ့ဂျပန်နိုင်ငံကတော့အဲ့ဒီလိုတန်ခတ်အရေးယူတာမရှိပါဘူးဂျပန်နိုင်ငံကမြန်မာနိုင်ငံကိုပေးနေတဲ့စီးပွားရေးဆိုင်ရာအကူအညီတွေနောက်ထပ်ပေးတာကိုရပ်ဆိုင်ထားမယ်လို့ပဲနိုင်ငံသားရေးဝန်ကြီးတိုရှီမီဆိုမူတဂီကမလကုန်ပိုင်းမှာပြောခဲ့ပါတယ်ရှင်